ရခိုင်ပြည်နယ်ကနေရစွန့်ခွာသွားသူတွေတန်တဲ့လက်ခံရေးမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မဲ့ပေါ်ရခိုင်မောင်တော်ကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရင်းညာဒုက္ခသည်တွေကကျူးကျူးလက်ခံကြပြင်မယ်လို့သူတို့အတွက်ခိုင်မာတဲ့လူညုံရေးအာမခံချက်လွတ်လပ်စွာသွားလာခွင့်အပေါင်းဝင်နိုင်ငံအခွင့်အရေးအပြည့်အဝပေးဖို့နောက်ပြီးအကြမ်းဖက်တိုက်ခတ်မှုနဲ့နေမျိုးရှင်းလင်းမှုတွေအတွင်းဆုံးရှုံးနှင်နာခဲ့မှုအပေါ်တရားမျှတစွာဆောင်ရွက်ပေးဖို့ကိုတောင်းဆိုကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပ
ါနေရဆုံးခွာတိန့်ဆောင်တဲ့သူတွေမိမိတို့ရဲ့သဘောဆန္ဒအလျောက်ဂုဏ်သက်သာရှိစွာနဲ့နေရရင်ကိုပြန်နိုင်ရေးကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်တဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံ UNHCR တို့နဲ့အတူမြန်မာအစိုးရတို့ကြားသုံးဝင့်ဆိုင်ပူးပေါင်းဆောင်ရွက်ဖို့နားလည်မှုစကြော်လာဇွန်လ6ရက်နေ့ကသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့အပေါ်ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်ကတင်းဆောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကကြိုဆိုလက်ခံကြပါတယ်ဒါပေမဲ့လို့နိုင်ငံသားဖြစ်ခွင့်နဲ့နိုင်ငံသားခွင့်ရေးအပြည့်အဝပေးရေးအပါအဝင်သူတို့အတွက်ခိုင်မာတဲ့ဘဝအမှန်ကန်ချက်နဲ့အသက်အန္တရာယ်လုံခြုံရေးအလေးထားဆောင်ရွက်ပေးဖို့ကိုတောင်းဆိုပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတင်းဆောင်သွားသူတွေကိုတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေအဖြစ်ခေါ်ဝေါ်သုံးဆဲပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးမောင်မောင်ကတော့ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားအခုလိုပူးပေါင်းဆောင်ရွက်မှုကိုကြိုးဆိုပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေစုပေါင်းတောင်းဆိုထားတဲ့တောင်းဆိုချက်12ချက်ပါဝင်တဲ့အချက်တွေကိုဦးစားပေးဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ
်မြန်မာအစိုးရကဟိုကုလသမဂ္ဂမဟာမင်းကြီးရင်းဂျင်းဆရာနဲ့ UNDP နဲ့လည်းမတူတာဟာကျွန်တော်ရိုဟင်ဂျာဒုက္ခသည်ကကြိုးဆိုလို့ဒါပေမဲ့အဓိကကျွန်တော်ဒုက္ခသည်များကဆုံးသူချင်တာကတော့ကျွန်တော်ပထမပိုင်းမှာ UN Security Force ကိုလည်းကျွန်တော်ကဆူစီရမယ်ကျွန်တော်တားစကမှာမနေဘူးပေါ့မူလနေရမှာမဆုံးမယ်နည်းနည်းတော့မှကျွန်တော်အဲ့ဒီမှာဆုံးဆုံးခံရတဲ့ဥစ္စာဖြစ်စီကျွန်တော်လျာနေပြီအကုန်ကျွန်တော်တို့ပြီးရမယ်ကျွန်တော်နိုင်ငံသားဘလတ်ကတော့လာကန်ပြရမယ်နိုင်ငံသားသိကမှကျွန်တော်ဘုလုံးပေးသွားမှာပါကျွန်တော်နောက်တစ်ခုဆုံးဆုံးချင်တာဒီမှာအဒီမှာနေခဲ့တာအချိန်မှာဒီမှာဝင်တဲ့နေပါတယ်ကျွန်တော်ဒီစစ်စနစ်ပဲဆက်ပြီးတော့ဆက်ပြီးနေရစီရဒီအကုန်ဒီဖြူဒီအဒီဘီဆက်မှာပေါ့ဘင်္ဂလားဒေ့ရှ်နိုင်ငံအဲ့မှာပေါ့အဲ့ဒီဝင်တဲ့တွေကမူလနေရာမှာပဲသူတို့ကလို့အဝန်တန်းဆုံးပြရမယ်
ရခိုင်ပြည်နယ်မောင်နှံမြို့နယ်မြို့တကြီးကျေးရွာသားကိုလာထွန်းကလည်းအခုလိုမျိုးကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားပူးပေါင်းဆောင်ရွက်ချက်ကိုကြိုဆိုပြီးတော့အထူးသဖြင့်နိုင်ငံသားဖြစ်ခွင့်ကိုအတိအမှတ်ပြုရင်းအစိုးရရဲ့ဆောင်ရွက်ချက်တွေကိုတော့စိုးရိမ်နေစေဖြစ်ကြောင်းနဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအထူးအလေးပေးဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်။နှစ်ချက်ရှိတာပေါ့နော်။တစ်ချက်ကကြတော့ကျွန်တော်လူတွေကပြန်လာဖို့အခါကြတော့အရင်ကတည်းကကျွန်တော်နိုင်ငံသားဖြစ်တဲ့အဲ့ဒါကိုမြန်မာအစိုးရကနေပြီးတော့အတရားမဲ့ပြုကိုပြုရမယ်ဆိုရဲသုံးဖြည့်ချက်တစ်ခုရှိတယ်။နောက်တစ်ခုကြတော့ဒီ humanity ရပိုင်းပေါ့လူသားချင်းစာနာမှုဆိုင်ရာပေါ့အဲကျွန်တော်လူတွေမှာအခုကပြောရရင် ever ရောက်သွားတဲ့လူတွေမှာဘာတစ်ခုမှမရှိဘူး။ဆိုတော့အဲ့ဒါကိုနိုင်ငံတကာနဲ့ပူးပေါင်းပြီးတော့ JC ပြင်းနေဆိုတာကိုတော့ကျွန်တော်ကြည့်ကြည့်ရဲအဲ့ဒီ area ပေါ်မှာတော့အားရတယ်။ဒါမဲ့ကုလသမဂ္ဂနဲ့သဘောတူညီချက်လုပ်ကြကာကြတော့ဘယ်လောက်ထိလွယ်လွယ်မလဲဆိုတာကတော့ကျွန်တော်မှာတောင်းချရမယ်။
နောက်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်တွေအတွင်းနှစ်နာခဲ့ရတဲ့ကာယကံရှင်နေနဲ့မိသားစုဝင်တွေရဲ့သဘောဆန္ဒတွေကိုအလေးထားမေးမြန်းသင့်ပြီးတော့ ERS ကြမ်းဖက်တိုက်ခိုက်သူတွေနဲ့ဆက်နွယ်တယ်ဆိုပြီးဖမ်းဆီးခံရမှာကိုစိုးရိမ်နေကြစေဒုက္ခသည်တွေရဲ့လုံခြုံရေးအာမခံချက်အတွက်လည်းယုံကြည်မှုရအောင်ဆောင်ရွက်ပေးသင့်တယ်လို့မောင်တော်ဒေတာကန်ကိုလာထုံးကဆိုပါတယ
်ရခိုင်ပြည်နယ်မှာပြစ်သွားခဲ့တဲ့ကြေကနာတွေကိုပြင်းရှင်းရှင်းတဲ့ဆိုလို့ရှိရင်နိုင်ငံတကာပြည်စည်းလေးပါရမယ်ပြီးတော့ကျွန်တော်ခါရချင်းချင်းတွေနဲ့လည်းအစိုးရကကြားပြဖို့လိုတယ်ကျွန်တော်ဘာတွေခံစားနေရလဲကျွန်တော်ကိုဘာတွေလုပ်ပြင်ရအဆင်ပြေမလဲဟိုအစိုးရနဲ့ကျွန်တော်လူတွေနဲ့တိုင်းပြီးဆွေးနွေးချင်းမှအဆင်ပြေမှာပေါ့အခုကဒီပြဿနာပြီးတော့လာအခုမဟုတ်ဘူးမဆောင်စင်းကြတဲ့ကပေါ့အစိုးရအနေနဲ့ကျွန်တော်လူဒီအဖွဲ့အစည်းမှကျွန်တော်လူတွေခေါ်ပြီးတော့ဟိုဆွေးဆုံဆွေးနွေးကြတော့ဘာလို့အဲ့ဒီမရှိဘူးအဲ့ဒီမရှိတော့ဒီကတ္တနာဟိုပြေလေသွားပါလိမ့်မယ်ဘူးဒီပေါ်မှာအဖေရောက်သွားတဲ့လူတွေတိမှဒီအာသာရနေလူတွေအများကြီးပါနေဆိုပြီးတော့ဒီမှာတည်င်းသားတွေပါတွေကပညာသားရှိတယ်တကယ်တော့အဲ့မှာဒီအာသာအပွင့်ဝင်တွေမဟုတ်တဲ့လူတွေအများကြီးကမ်းမှာသူတို့စိတ်ရင်းတွေတိကျတာအဲ့ဒီကိစ္စတွေကြတော့ကျွန်တော်လူတွေကစူးရင်တယ်ပေါ့နော်သူတို့တကယ်လို့ဒီဘက်ရောက်လာရင်သူတို့ကအစမ်းခံရမယ်ပြောတောင်းစားခင်ရမယ်ဆိုပြီးတော့လူတွေကစူးရင်တယ်ပြီးတော့ဟိုတရားစီရင်ရေးပိုင်းမှာကြာတော့လဲကျွန်တော်ကြာတော့ဘာတစ်ခုမှမျက်မှတ်တတ်ဟိုဆွတ်ဆန်မဆန်ရဘူးပေါ့အဲ့လိုအပိုင်းတွေရှိတယ်
ခပြ်ပြ်ပာခဲ့လူခွေခပမှတ်စရင်ပီောလလ်စုံစစရေကောမစင်တရ်ဖွဲ့စည်းမ်လိုလ်မာစုရာပြီးခဲ့တဲ့တင်ပကခြာခဲ့ပါတ်စုံစစ်မှုရရလ်အနေနဲ့အစုရအနေနဲ့ရေးူဆောက်ရဖို့ရေးကြည်တယ်လိုလ်ဂျွန်လာခြောက်ရနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တရုတ်ရဲ့ကြေညာချက်ထဲမှာလည်းထည့်သွင်းဖော်ပြထားပါတယ်ရှင်။